ရေပြင်းတင်ဒေသတွေကိုစားနပ်ရိတ်ခါတွေဇက်တိုက်ထောက်ပံ့ပေးနေတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိတ်ခါအစီအစဉ်WFP အနေနဲ့အရေးပေါ်ကယ်ဆယ်ရေးကာလအပြီးပြန်လည်ထူထောင်ရေးအတွက်စားနပ်ရိတ်ခါထောက်ပံ့ရေးတွေကိုလည်းနိုဝင်ဘာလမှာစတင်လှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်မှာဖြစ်ပွားခဲ့တဲ့ရေပြင်းတင်ဒေသတွေကိုကူညီသွားဖို့ကိုလည်းအသ ခဲ့တဲ့ဒေတာတွေမှာအရေးပေါ်ကာလအလွန်ပြန့်နေထူထောင်ရေးအတွက်စားနပ်ရိက္ခာထောက်ပံ့မှုတွေကိုနိုဝင်ဘာလကစပြီး2016ခုနှစ်နှစ်လယ်ပိုင်းလောက်အထိအယုံဆိုင်လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP မြန်မာဌာနကိုယ်စားလှယ် Dom Scavelli ကအခုလိုပြောဆိုလိုက်ပါတယ်
From November onwards, WFP is planning to phase in early recovery activities to rehabilitate and restore livelihoods for those populations.
လုံဘာလာကစတင်ပြီးတော့ရေပေးတင့်ပြည်သူတွေအတွက်အတမူဝမ်းကြောင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ် WFP ရဲ့လစဉ်ငွေနဲ့စားနပ်ရိက္ခာအကန့်အသတ်မရှိထောက်ပံ့နေရတွေကိုတဖြည်းဖြည်းလျှော့ချပြီးတော့ပျက်စီးသွားတဲ့အရင်းမြစ်တွေပြန်လည်တိဆောက်ထူထောင်ဖို့ငွေကြေးဒါမှမဟုတ်စားနပ်ရိက္ခာတွေကိုထောက်ပံ့သွားဖို့ရှိပါတယ်ဒါပြင်အသက်၅နှစ်အောက်ကလေးငယ်တွေရဲ့ကျန်းမာရေးအခြေအနေတွေဆိုးရွားမှုမရှိအောင်အထူးဖော်ဆက်ထားတဲ့အာဟာရတိုက်ကျွေးမှုတွေကိုလည်းလှုပ်ဆောင်သွားမှာဖြစ်ပါတယ်ရည်ကြီးရရှံမှုတွေနဲ့မြေပြိုမှုဒဏ်တွေခံခဲ့ရတဲ့ဒေသတွေကို WFP အနေနဲ့2016ခုနှစ်နှစ်လယ်ပိုင်းအထိထောက်ပံ့ပေးသွားမှာဖြစ်ပါတယ
်ဒီကနေ့ WFP တိုးလောင်းရုံမှာကျင်းပခဲ့တဲ့ဂျပန်အစိုးရနဲ့ WFP ကြားစားနပ်ရိက္ခာလွှဲပြောင်းပေးအပ်တဲ့အခမ်းအနားမှာပြောဆိုလိုက်တာပါဂျပန်အစိုးရရဲ့အလူငွေအမေရိကန်ဒေါ်လာ 1.3 သန်းနဲ့ဝယ်ယူခဲ့တဲ့စံတန်ချိန်ပေါင်း 1900 ကျော်ကိုရေဘေးဒဏ်အစိုးရဆုံးခံခဲ့ရတဲ့ချင်းပြည်နယ်မကွေးတိုင်းရခိုင်ပြည်နယ်နဲ့စကိုင်းတိုင်းတို့မှာထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာစကိုင်းတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာလည်းရေကြီးရေရှမ်းမှုတွေထပ်မံဖြစ်ပွားခဲ့တာကြောင့်ကုညီထောက်ပံ့မှုအစီအစဉ်ရှိသလားဆိုတဲ့မေးမြန်းမှုကို Dom Scavelli ကအခုလိုဖြေကြားပါတယ
်။ So far the government has everything under control. There is not an urgent requirement for international assistance yet.
အခုဒီတော့အဲ့ဒီဒေသတွေကတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့ထိန်းချုပ်မှုအောက်မှာပဲရှိနေပါသေးတယ်။တော်တော်စေတော့နိုင်ငံတကာရေးပေါ်အကူအညီတွေလည်းမလိုအပ်သေးပါဘူး။ကျွန်တော်တို့ကနေစဉ်နဲ့အမျှသက်ဆိုင်ရာအစိုးရတွေနဲ့ဆက်သွယ်လုပ်နေပါတယ်။ကျွန်တော်တို့အကူအညီလိုအပ်ပြီးဆိုတာနဲ့ချက်ချင်းလိုအပ်တဲ့အကူအညီတွေကိုပေးသွားမှာပါ။
လူမှုအနေကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကယ်ဆယ်ရေးဌာနခွဲညွှန်ကြားရေးမှူးဦးချွန်ဟေကတော့တဘာဝ BNR ရဲ့ကျူတင်ကာကွယ်ရေးလေ့ကျင့်ခန်းလေးလည်းလေ့ကျင့်ပေးနေတယ်လို့အခုလိုပြောပါတယ်
။ဦးတဘာဝဘေးအမျိုးစုံစုံနဲ့အတွဲဥမာမီးဘေးဆိုတယ်လို့ကျူတင်ကာကွယ်မလဲဆိုပြီးတော့မီးဘေးအန်ဒီကိုကျူတင်သိဘေးကိုကျူတင်ဟိုကအမီးရန်တန်းတန်းထားပါတယ်ဒီလိုဇီဘေးဆိုရင်ဇီဘေးမပြီးခီဒီအင်္ဂလိပ်စာအမလဲဗေဒတာကိုရွှေ့ရမလဲတကယ်လို့ဇီဘေးဖြစ်လေမုန်တိုင်းချက်လို့ဆိုရင်ဗေနီယာဖြစ်ပြီးမလဲဗေနီယာဆောင်ပြီးတော့မလဲဆိုရအောင်သူချင်းစက်တိုက်လက်ချင်းတန်းဒီမော့ဒရင်းကိုလည်းပုံမှန်လေးလောက်ခိုင်းတာဒီရက်ခွက်အစီအစီမြို့နယ်အစီအစီမှာတော့ပုံမှန်ဖွင့်ထားတယ်
WFP အဖွဲ့ဟာစိုက်ကလုံးကိုမင်းအလွန်အရေးပေါ်စားနပ်ရိက္ခာလိုအပ်ခဲ့တဲ့ရေဘေးတင့်တည်သူ 4,500 ကျော်ကိုတစ်လအတွင်းထောက်ပံ့နိုင်ခဲ့ပါတယ်။ဒါအပြင် WFP အနေနဲ့မြန်မာအစိုးရနဲ့ရောဂျပန်နိုင်ငံရဲ့ထောက်ပံ့မှုတွေနဲ့ပါပူးပေါင်းပြီး2025ခုနှစ်မတိုင်မီငတ်ဘော်ခေါင်းပါမှုအလုံးစုံပပျောက်ရေးစီမံချက်ပြည့်မီအောင်စူးစမ်းဆောင်ရွက်နေကြပါတယ်ရှင်။